မလ18ရက်ဒီပလုမဲ့သတင်းမှာမြန်မာစစ်တပ်ရဲ့နိုင်ငံတော်အာဏာသိမ်းခဲ့ခြင်းကစပြီးလူသားအဖြစ်ကိုစန့်ကျင်တဲ့ရာဇဝတ်မှုမျိုးတွေကျူးလွန်လာခဲ့တာတွေ့ရှိရတယ်လို့ကုလသမဂ္ဂကပြောဆိုတဲ့အကြောင်းသတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်ဟာအကြမ်းဖက်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျနဲ့ကျေကျေပြန့်ပြန့်ကျူးလွန်ခဲ့ပြီးကျူးလွန်မှုအများစုဟာစစ်ရာဇဝတ်မှုနဲ့လူသားအဖြစ်ကိုစန့်ကျင်တဲ့ရာဇဝတ်မှုမျိုးကြောင့်ကုလသမဂ္ဂကပြီးခဲ့တဲ့အင်္ဂါနေ့မှာထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရုံး UN OCHA ကထုတ်ပြန်ခဲ့တဲ့စာမျက်နှာ60ပါအစီရင်ခံစာမှာနိုင်ငံတော်အာဏာကိုထိန်းချုပ်နိုင်ရေးအတွက်စစ်ကောင်စီရဲ့ကျေကျေပြန့်ပြန့်အကြမ်းဖက်မှုတွေကိုအသေးစိတ်ဖော်ပြထားပါတယ်။လူသားတွေရဲ့အသက်တွေနဲ့ပိုင်ဆိုင်မှုတွေကိုအလေးမထားအလုံးအကျွံတက်ပြတ်မှုတွေလူနေထူထပ်တဲ့နေရာတွေမှာလေကြောင်းတက်ခိုက်တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေအရပ်ဘက်ပြည်သူတွေကိုတမင်ပြစ်မှတ်ထားပြီးထင်သလိုဖမ်းဆီးမိရှို့တက်ပြတ်တာတွေပြည်သူတွေကိုလူသားဒိုင်းတွေအဖြစ်စစ်ဆင်ရေးတွေမှာအသုံးပြုတာတွေကျူးလွန်ခဲ့ကြကြောင်းဒီအတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်တွေကိုအလေးထားအကာအကွယ်ပေးဖို့လိုအပ်နေကြောင်း UN OCHA ရဲ့16မျက်နှာပါအစီရင်ခံစာမှာဖော်ပြထားပါတယ်ကျူးလွန်ခံရတဲ့သူတွေမျက်မြင်သက်သေတွေနဲ့တွေ့ဆုံမြင်မြင်ချက်တွေဂျူရုတပ်ပုံတွေစစ်စစ်ပြီးဖြစ်တဲ့သတင်းမီဒီယာမျိုးစုံရဲ့ဖော်ပြချက်တွေနဲ့အတူဆက်ဆုပ်ထိုက်တန်မွေဖြစ်ရတွေအပေါ် UN OCHA ကအထူးပြုတင်ပြခဲ့တာဖြစ်ပါတယ်အဲ့ဒီထဲကကရပြည်နယ်ပရုဆုမြို့နယ်အတွင်းကခရစ်စမတ်လူသားပွဲဖြစ်ရမှာအမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေအပါအဝင်စုစုပေါင်းဒေသခံ40ဝန်းကျင်ကိုစစ်တပ်ကပြစ်ဒတ်ပြီးအလောင်းတွေကိုထရကားတွေထဲထည့်မီဒီယာရှုတ်ခဲ့တဲ့ဖြစ်ရဖြစ်ပွားခဲ့ပါတယ်။တချို့အလောင်းတွေကလက်တွေချေနှောင်ခံထားရပြီးတချို့အလောင်းတွေကထွက်ပြေးဖို့ကြိုးစားရင်းအရှင်လက်တက်မီးရှို့ခံခဲ့ရပုံစံကြောင့်လဲဖော်ပြပါတယ်။ပိတ်မိနေတဲ့နေရာတွေမှာလဲဒေသခံအနည်းဆုံး 1,500 ဝန်းကျင်သေဆုံးခဲ့ပြီးလူဦးရေ 4,000 ကျော်နေရာရွှေ့ပြောင်းခဲ့ကြရ 14,000 ကျော်အရေးပေါ်အကူအညီတွေလိုအပ်နေကြောင်း UN OCHA ကဖော်ပြပါတယ်။ဒီအတွင်းစစ်တပ်အာဏာသိမ်းပြီးထိန်းသိမ်းခံရသူ12,900ကျော်ရှိခဲ့ရမှာအများစုကစစ်တပ်အာဏာသိမ်းမှုစတင်ရေးကိုထောက်ခံခဲ့ကြသူတွေဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားများကုညီဆောက်ချောက်ရေးအဖွဲ့ AABB ကထုတ်ပြန်ခဲ့ပါတယ် UN OCHA ကလည်းစစ်တပ်ရဲ့လုပ်ရတွေဟာစစ်ရာဇဝတ်မှုလူသားအဖြစ်ကိုစတင်တဲ့ရာဇဝတ်မှုတွေဖြစ်ရောက်ရှိနေကြောင်းပြောဆိုခဲ့ပါတယ်ဒီအတွင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမီရှယ်ဖက်ချလက်ကလည်းမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီနဲ့လူကြုံကြီးတပ်ဖွဲ့တွေကလူနေထူထပ်တဲ့နေရာတွေမှာအရပ်ဘက်ပြည်သူတွေကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေကိုစနစ်တကျကျူးလွန်နေတာကြောင့်အဲ့ဒီမြန်မာလာနေတဲ့အချမ်းဖက်လို့ရက်တွေဇက်တန်ကြီးအတွက်နိုင်ငံတကာအသိုင်းအဝန်းအနေနဲ့အများဆုံးတာစီကာကွယ်ဆောင်ရွက်ကြဖို့ပြီးခဲ့တဲ့တနင်္လာနေ့ကတိုက်တွန်းခဲ့ပါတယ်စစ်ကောင်စီရဲ့ဖြုတ်ချခံခဲ့ရတဲ့အရပ်ဘက်အစိုးရကိုအရပ်ဘက်အစိုးရကိုထောက်ခံသူတွေကလည်းရုရှားနိုင်ငံပေါ်အရင်ကတည်းကပုံမပြတ်ထန်တဲ့ပစ္စုအရေးယူမှုတွေချမှတ်တာကမြန်မာစစ်ကောင်စီကိုအထိနာစေမယ်လို့မျှော်လင့်နေကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံပိုင်ရေနံနဲ့သဘာဝတန်းွေကုမ္ပဏီတစ်ခုကို EU ဥရောပသမဂ္ဂကလက်တလောအရေးယူပစ္စုမှုတွေချမှတ်လိုက်ချိန်မှာအမေရိကန်ပြည်ထောင်စုကတော့တစုံတရာဆောင်ရွက်ဖို့နှိမ့်ခွင့်နေကြောင်းဒီပလိုမက်သတင်းကဖော်ပြပါတယ်။မတ်လ18ရက်ရိုက်တာသတင်းမှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အခြေအနေတွေရေကန်အသစ်ကြားအသစ်ဖြစ်စေရေးအတွက်အာဆီယံကိုယ်စားလှယ်ကနီလာရှာချန်ဆောင်ရွက်နေကြောင်းသတင်းတပုတ်ဖော်ပြခဲ့ပါတယ်။အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအထုကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆော့ခွန်ဟာလာမယ့်သတင်းပတ်အတွင်းမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးငြိမ်းချမ်းရေးဖြစ်စဉ်အတွက်အခြေခံလုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ဖို့ဖြစ်ကြောင်းတောက်ကြနေကထုတ်ပြန်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးအနေနဲ့မြန်မာအနာသိစေကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြီးခဲ့တဲ့နှစ်အတွင်းအကြံဖတ်မှုတွေအဆုံးသတ်ရေးဂရီကွေကိုတည်စေခြင်းကြောင့်လည်းဖော်ပြပါတယ်။အာဆီယံဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကတည်းကဒေသဆိုင်ရာဆွေးနွေးပွဲတွေကညီမြန်မာစစ်ပုတ်ချုပ်တွေကိုဖျက်ချင်ထားပြီးမြန်မာအခြေအနေတွေတိုးတက်လာတဲ့အထိထားရှိမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးရဲ့ပထမဆုံးမြန်မာနိုင်ငံခရီးစဉ်ဟာသက်ဆိုင်ရာဘယ်အားလုံးကြားမှာအဆုံးစွန်သီးခံကြဖို့အကြံဖတ်မှုတွေအဆုံးသတ်ဖို့ဖြစ်ကြောင်းလည်းကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်ခင်ဗျာ။